အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အဆိုရအတွက်အရေးပါတဲ့ယာဒူတာဝန်တွေအတွက်နောက်ထပ်ခန့်အပ်မှုတွေကိုမကြာခင်မှာထပ်ပြီးတော့လှုပ်သွားမှာဖြစ်ပြီးတာဝန်ပေးမဲ့သူတွေဟာအင်မတန်တော်တဲ့သူတွေဖြစ်လိမ့်မယ်လို့ကတိပေးခဲ့ပါတယ်။သမ္မတလောင်းရှင်ပြိုင်မှုမှာထရမ့်ကိုရှုံးနိမ့်ခဲ့သူတက္ကသပြည်နယ်အုပ်ချုပ်ရေးမှူးဟောင်းရစ်ခ်ဘယ်ရီနဲ့အိုကလိုဟားမားပြည်နယ်အုပ်ချုပ်ရေးမှူးမယ်ရီဖော်လန်နိုနဲ့တင်းနယ်လာနေမှာထရမ့်တွေ့ဆုံခဲ့ပါတယ်။ရစ်ခ်ဘယ်ရီကိုစွန့်အင်ဒါမှမဟုတ်ကာကွယ်ရေးဝန်ကြီးအဖြစ်စဉ်းစားနေပြီးတော့မယ်ရီဖော်လန်ကိုတော့ပြည်တွင်းမှာရှိတဲ့တစ်တောနဲ့ဘေးမဲ့ရောများဆိုင်ရာဝင်ကြီးဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကိုတောက်လျှောက်ထောက်ခံလာသူအောက်လွှတ်တော်ဥက္ကဋ္ဌဟောင်းနယူ့ဂင်ဂရစ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုရက်ပိုင်းတွေအတွင်းမှာထရမ့်နဲ့တွေ့ဆုံနေတဲ့သူတိုင်းဟာအစိုးရအဖွဲ့ထဲမှပါဝင်လာမှာမဟုတ်ဘူးလို့တော့ထရမ့်ရဲ့ကမ်ပိန်းမန်နေဂျာကယ်လီယန်ကွန်ဝေးကပြောပါတယ်။သူတို့အလုံးအနေနဲ့သူတို့ရဲ့သဘောထားတွေအတွေ့အကြုံတွေနဲ့နိုင်ငံအတွက်သူတို့ရဲ့အမြင်တွေကိုကန့်လှန့်အသိပေးတာဖြစ်တယ်လို့အရေးကြီးတဲ့တွေးဆမှုတွေဖြစ်တယ်လို့ဆိုပါတယ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စဉ်တစ်လျှောက်လုံးမှာထရမ့်ဘက်ကအခိုင်အမာကာကွယ်ခဲ့တဲ့နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီနဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်တီရိုနဲ့လည်းတင်းငွေနေနေတော့ကဒေါ်နယ်ထရမ့်တွေးဆခဲ့ပါတယ်ဝင်ကြီးအဖွဲ့ဝင်တွေဖြစ်လာနိုင်တဲ့သူတွေနဲ့တင်းငွေနေမှာတွေးဆခဲ့ပြီးတဲ့နောက်သဘောတူညီချက်တချို့လုပ်ခဲ့တယ်လို့မစ္စတာထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်